မြန်မာနိုင်ငံမှာအိတ်ဆိုင်ပြီးယောဂါပိုးကုသခံရသူ2018ခုနှစ်အတွင်း11,000ကျော်ရှိပြီးကချင်ပြည်နယ်ထဲမှာပဲတနင်္ဂနွေလုံးရဲ့18ရာခိုင်နှုန်းတွေ့ရှိရတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်အရသိရပါဗျ။မြန်မာနိုင်ငံမှာမူရင်ဆေးဝါးကြောင့်အိတ်ဆိုင်ပြီးယောဂါဖြစ်ပွားမှုနှုန်းတွေမြင့်မားနေပြီးအထူးသဖြင့်ကချင်ပြည်နယ်မှာပိုများနေတယ်လို့လည်းသိရပါဗျ။ကချင်ပြည်နယ်မှာအခုလိုအိတ်ဆိုင်ပြီးယောဂါဖြစ်ပွားမှုနှုန်းတွေမြင့်မားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့ရသမျှသတင်းတွေကကချင်ပြည်နယ်မှာမူရင်ဆေးဝါးသုံးတယ်။ပြည်ဆောင်ရွယ်ဝါမှလည်းပဲဒီဆေးရုံအနေနဲ့မျိုးသုံးကြတယ်။ဒီတော့အိန္ဒိယမှာနေတော့ကိုကဒီကချင်ပြည်နယ်ကိုတကူတူကသွားတဲ့အသေးဆိုင် NGO တို့ဖွဲ့ကနေပြီးတော့တော်ပြီးတော့အရှင်ခန္ဓာ presentation လုပ်ပါတယ်လုပ်တဲ့ခါမှာ marketing ပြည်နယ်မှာရှိတဲ့လမ်းတွေပေါ်အေးမှာဒီဆေးဝါးကြီးဒီလမ်းဆုပ်ပြထားတဲ့ပုံတွေပါသူတို့ကပြတာပေါ့နော်ဒေါ့ကြီးရဒီကချင်ပြည်နယ်မှာဆေးဝါးကူလက်လို့ဆိုပေတုံးရတယ်နောက်တစ်ခါဘဝပြည့်ရဲ့ချင်းနေတဲ့တိရတဲ့ဆေးဝါးကူတယောက်နဲ့တယောက်ဟိုပြန်လာဟိုဟို share ကြတာပေါ့နော်တုံးရတယ်ဆိုတော့အဲ့ဒီနည်းနဲ့ HIV ရှိတဲ့တယောက်ကိုထူတာတဲ့ဆီလိုအကူနောက်တစ်ယောက်ကတော့လို့ရှိရင်ကုသတိုင်းပူဆက်နိုင်ပါတယ်။ဒါကြောင့်များဖြစ်မလာလို့ရှိမလို့ဟိုတဲ့ယူလို့ရပါတယ်ခင
်ဗျ။ကချင်ပြည်နယ်အတွင်းចောင်းသားလူငယ်တွေပါဝင်ရတားပြည်သူတွေကြားမှာမူရင်ဆေးဝါးတုံးဆွဲမှုတွေမြင့်မားနေတယ်ဆိုတဲ့သတင်းတွေကိုလည်းမကြာခဏကြားရပါတယ်။ကချင်ပြည်နယ်ကမူရင်ဆေးဝါးပြဿနာနဲ့ပတ်သက်ပြီးကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဒေါ်ကိုင်ရာကအခုလိုပြောပါတယ်။
ပြန်စားစားဆောင်စစ်ဖြစ်တဲ့ပြန်စားစားဆောင်မူရစေဝါဒီမသမများလာတယ်ပြန်စားတာတူးတဲ့နေရာမှာသူကဥပဒေစိုးမှုကိုဆိုတာမလွယ်ဘူးအမငင်းချမ်းမှုကိုအဆောင်ပြုပြီးတော့ပြန်စားတာလည်းပြန်မလာတူးကြတယ်မငင်းချမ်းမှုကိုအဆောင်ပြုပြီးတော့ဒီမူရစေဝါတွေလည်းသူတို့ပြင်သွင်းလာကြတာပေါ့နော်ဆိုတော့တကယ်တကယ်တာဝန်ရှိသူတွေရလည်းပဲတကယ်ဒီထိတ်ဝင်ဝင်စားတွေကိုစစ်ဆေးဖို့အတွက်ပြန်ဥပဒေစိုးမှုအတွက်ဆိုရင်တော့သူကမငင်းချမ်းမှုကိုပဲအကြောင်းပြုပြီးတော့ထိထိဝင်ဝင်မလုပ်ဘူးပေါ့ဆိုတော့ဒီအကုန်လုံးကဆက်နွယ်နေတယ်လို့ကျွန်တော်တို့ကအဲ့လိုသုံးသပ်ပါတယ
်မြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ခံရသူ 23,000 ကျော်ရှိနေပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရမြန်မာဟာအရှိတောင်အရှမှာ HIV ကူးစက်ခံရမှုအဆင့်၄နေရာမှာရှိနေတယ်လို့ဆိုပါတယ်ဒီ HIV ယောဂါနဲ့ပတ်သက်ပြီးဘယ်လိုကာကွယ်နိုင်မလဲဒေါက်တာတစ်ဆွေကအခုလိုပြောပါတယ်
။အဲ့ဒါတော့တော်တော်လေးတော့ကျွန်တော်တို့ဟိုဘယူဒီဇိုင်းနဲ့စနစ်တကျတော့လောက်ရလိမ့်မယ်ခင်ဗျာ။အုပ်ချုပ်ရေးဆိုင်ရာအစိုးရဘက်မှရောအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကပါဝန်ကုန်ကူညီရလိမ့်မယ်။အသိပညာပေးရေးကတော့နံပါတ်၁ချက်ပေါ့နော်။ဒီလိုသိတဲ့တိုင်းပဲယောဂါပဲဖြစ်ဖြစ်ဟိုအသိပညာပေးရတဲ့ဆိုတာတော်တော်လေးလက်ဝံပြီးတော့ကြောက်မှုကလည်းအတိုင်းနဲ့တစ်ခုသာရှိတယ်ခင်ဗျာ။ဟုတ်ကျွန်တော်တွေ့ကြုံရပါတော့။အရေးဖြစ်ဖြစ်မူရစေဝါဖြစ်ဖြစ်အသိပညာပေးစာတွေတို့ဟောပြောပွဲတွေတို့ဖတ်တဲ့လူလာတဲ့လူကကာယကံရှင်နဲ့မဟုတ်ဘဲနဲ့ဒုံသွဲတဲ့လူတွေရဲ့မိသားစုတွေအသိအဆွေမျိုးတွေဒုက္ခခံစားနေရတဲ့လူတွေရတယ်လာတယ်။တကယ်ဒုံသွဲနေတဲ့လူကနားထောင်တာမရှိဘူးဗျာမရှိဘူးပေါ့နော်။ဒါကြောင့်ဒါအခက်ခဲတော့ကြီးပါတယ်။နောက်တစ်ခါအရေးယူမှုပေါ့နော်ဥပဒေပိုင်းကလည်းဒီရောက်ပေါ့ဒီရောက်ဆိုဒီမှာကျွန်တော်တို့တခြားရတဲ့ဘုံကမတူတဲ့ဥရေမျိုးတော့ရှိရဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကတော့မလွမ်းမတွေပေါ့နော်ဒီဆီရိုအကူတုံးတဲ့အာမြေစီဆွဲတဲ့လူရှိလို့ရှိရင်တခြားနိုင်ငံတွေဥပမာလို့ပေါ့နော်ဟိုကျွန်တော်တို့ဆီရောက်ဆိုရင်ဆီရောက်ပုံရတဲ့နိုင်ငံတွေမှာမရှိဘူးဆီရောက်ဥပဒေတော့ရှုံးပေးရတယ်။နောက်ကဆီရောက်တွေအလကားပေးရတဲ့တခြားဆွဲတဲ့ဆီကိုရောင်းဝယ်ရတဲ့ပုံစံမျိုးဒီလိုအကိုမေးပြရမလားဆိုရဲစဉ်းစားချက်လည်းလိုတယ်။ဒါကြောင့်ခြုံပြောရရင်တော့ဒီ HIV ပိချင်ကြီးနဲ့ကတော့များတာကိုခင်ပေးဖို့ကဲပိချင်ကြီးနဲ့ဆိုရပုံမှန်ငနုံးဆိုရနောက်ကချင်ပြည်နယ်မှာရှိတဲ့ NGO တွေအလုံးဝဝိုင်းဝန်းပြီးတော့ဘုံကောင်မှာပေါ့နော်။စဉ်းစားတော့ပါအဲ့ဒီနည်းနဲ့လိုရှာကြရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
ဒါကတော့မြန်မာနိုင်ငံမှာမူရင်ဆေးဝါးကြောင့် HIV ယောဂါဖြစ်ပွားမှုနှုန်းတွေမြင့်မားနေပြီးအထူးသဖြင့်ကချင်ပြည်နယ်မှာပိုများနေတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါ။မြန်မာနိုင်ငံမှာ HIV ပိုးကူးစက်မှုကို1988ခုနှစ်မှာစတင်တွေ့ရှိခဲ့ပြီး2000ခုနှစ်မှာကူးစက်မှုအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့သိရပါဗျ။ ီ HIV ယောဂါဟာရန်ကုန်တိုင်းဒေသကြီးစကိုင်းတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းတွေမှာလည်းအဖြစ်များကြောင်းသိရပြီး2018ခုနှစ်ဇွန်လကုန်အထိယောဂါပိုးကူးစက်ခံရသူ35,000ကျော်ကိုစေကူတာပေးနိုင်ခဲ့တယ်လို့လည်းသိရပါတယ်ရှင်။